ကရင်မျိုးသားအစည်းအရုံး KNU ထိန်းချုပ်ရာပဲခူးတိုင်းကြောက်ကြီးမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNL PDF ပူးပေါင်းတပ်တွေကြားဂျွန်လ20ရက်နေ့ကထိတွေ့တိုက်ပွဲတနာရီကြောကြာဖြစ်ပွားခဲ့တယ်ဆိုပြီးဒေသခံတဦးကပြောပါတယ်
ဒါမှဖြစ်နေရသူကလက်တံခွင်းလက်တံခွင်းစကန်းကိုဝင်သိမ်းပြီးတော့လက်တံခွင်းတက်ခွဲပြီးတည်းကသူကနေနေဆုံးမမဟုတ်အတွက်ဆိုရောအဲ့ဒီကိစ္စနဲ့သူကကြောက်နေစကစားသူစစ်တက်ဖို့သူကကျွန်တော်ကြောက်ကြီးပေါ့ဒါပို့တာလေအဲ့ဒီအချိန်မှဒီ20ရက်နေ့မှထပ်ပြီးတော့ကြောက်ကြီးလဲတော့မှာပေါ့ဆက်တက်တွေ့တော့ဒီပူပေါင်းတက်ခွဲနဲ့လူစကစားအဖွဲ့ချစ်တော့တက်ခွဲတနားကြီးတော့တက်ခွဲချစ်ကြမှာလေ
KNU တက်မှာတုံထိန်းချုပ်ရာကြောက်ကြီးမြို့နယ်ထဲမှာစစ်ဘေးရှောင်ကြရတဲ့ကျေးရွာတွေအများအပြားရှိနေပြီးအခုလဲတိုက်ပွဲတွေကြောင့်ထွက်ပြေးနေရတာကလူဦးရေ4000လောက်ရှိနေပြီလို့လဲဆိုပါတယ
်ဒုက္ခတရားဟုအရင်ဒီနဲ့ရှောင်နေရတဲ့လူပြောင်မတင်နိုင်ရဒီနောက်လူကဦးထပ်ပြေးရတော့လူနေအိမ်မှာကျန်တဲ့ပစ္စည်းတွေအမှားသူတို့ဝင်းရှာဝင်းပွေသူတို့တွေ့ရင်တော့စစ်ကောင်စီကယူသွားတာပဲအခုဆိုကျွန်တော်မုံဒေသကြောက်ကြီးမြို့နယ်ပေါ့ကျွန်တော်မုံဒေသကျန်တဲ့နေအောင်ပါဒီအဲ့မှာပဲလူကြီးရဟိုအရင်ပြေးတဲ့လူရှောင်တဲ့လူအခုဆိုရင်ဒီတစ်ခေါက်တက်ပွဲသေးတို့4000ကျော်ထပ်ပြေးရတာရွာမှာဆိုရင်လူတွေကမရှိတော့ဘူးတချို့ကဟိုဘက်ရွာဒီဘက်ရွာကတ်သွားလမ်းမိလောက်ရိုက်စုံစမ်းတာသူတောတောင်နေတဲ့မှာတောင်းဝင်ပုံတဲ့လူကပုံဝင်မှာတချို့ရွှေမြေတွေရှိတဲ့နေရာတွေပေါ့ဘေးရွာတွေကိုတောင်းဝင်ပုံအဲ့ဘေးရွာမှာတက်ပွဲပြန်ပြေးထွက်ပြေးပေါ့လူသားနေရာကြီးရှိပြီးတော့လူတွေကတော့ဒုက္ခရောက်နေပါပြီ
ဒီအပိုင်းအတွင်းဖြစ်ခဲ့တဲ့တိုက်ပွဲတွေမှာစစ်ကောင်စီဘက်ကလည်းအကြအဆုံးတွေများနေကြောင်းဒေသခံတွေကဆိုပါတယ်ဂျွန်လ6ရက်နေ့တုန်းကကြောက်ကြီးမြို့နယ်ထဲကစစ်ကောင်စီရဲ့စခန်းတွေဖြစ်တဲ့နတ်တန်ကွင်းရေရင်းကုန်းကြီးဘုံတတော်နဲ့နတ်တန်ကွင်းရဲစခန်းတို့ကိုပူးပေါင်းတပ်ဖွဲ့တွေဘက်ကဝင်ရောက်စီးနင်းပြီးတိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီဘက်ကအထိနာမှုတွေရှိခဲ့ပြီးကြတဲ့ကကြောက်ကြီးမြို့နယ်ထဲမှာလေကြောင်းကနေပစ်ခတ်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလည်းလုပ်ခဲ့ပါတယ်အခုနှစ်ဖက်တိုက်ပွဲတွေကြောင့်ရောလက်နက်ကြီးတွေပစ်ခတ်တာကြောင့်ပါဒေသခံတွေကြေးရွာလိုက်ထွက်ပြေးနေရပြီးဒေသရင်းမှာစစ်ဘေးရှောင်တွေတောင်းနေချီပြီးရှိလာနေပြီဖြစ်ပါတယ်ရှင်